ပြီးခဲ့တဲ့ကြာသပတေးနေ့ကလည်းရခိုင်မျိုးသားပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပေါ့နော်ဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့အခြေအနေရပေါ့လာမယ့်သတင်းပတ်အတွင်းမှာဒီရခိုင်မျိုးသားပါတီကခေါင်းဆောင်3ဦးနဲ့ပေါ့နော် NLD ပါတီကခေါင်းဆောင်3ဦးတွေ့ကြမယ်ဆိုပြီးတော့သိထားပါတယ်ဆရာရဲ့တွေ့ဆုံပွဲအခြေအနေဘလို့များရှိလဲလို့ပါရှင
်ဂူတီတို့အကြောင်းမကြသေးဘူးရခိုင်ပြည်နယ်ဆိုရဖွင့်ပြီးမှတွေ့ရင်အချိန်အားဖြင့်တော့လွန်သွားပြီဆိုတဲ့သဘောပေါ့ဗျာရခိုင်ပြည်နယ်ပါလီမန်အတွင်းကိုသမ္မတကြီးကအဆိုပြုတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်အလောင်းလျာကိုမတင်သွင်းမိတွေ့တယ်ဆိုရင်တော့တွေ့တဲ့အကြောင်းအရာနဲ့အဲ့ဒီအကြောင်းအရာကထွက်လာတဲ့အကျိုးကနော်ရခိုင်ပြည်သူလူထုနဲ့ထပ်တူကြောက်ကောင်းကြနိုင
်တကယ်လို့များပေါ့နော်သမ္မတကဒီဝန်ကြီးချုပ်ကိုအမြင့်ဆုံးတင်သွင်းပြီးတော့မှ NLD နဲ့ရခိုင်မျိုးသားပါတီနဲ့တွေ့ကြမယ်ဆိုရင်ရောဆရာတို့ဘက်ကတွေ့ဆုံမဲ့အခြေအနေရှိမလားဘလို့များပြောနိုင်မလဲရှင်
ပြည်တော်စုအစိုးရဖွဲ့ပြီးရဲ့နောက်တိုင်းဒေသကြီးပြည်နယ်အစိုးရမဖွဲ့မီအရိကာလာလေးမှာတွေ့ဖို့ကျွန်တော်တို့ဘက်ကမေတ္တာရခံတယ်။တို့မဟုတ်ရင်ထွက်လာတဲ့အခြေအနေနဲ့တွေ့ဆုံဆွေးနွေးဖို့ရဲ့အကြောင်းရင်းဟာရခိုင်ပြည်သူလူထုရဲ့တောင်းဆိုချက်၊ရခိုင်မျိုးသားပါတီရဲ့တောင်းဆိုချက်နဲ့ထပ်တူကြမှာမဟုတ်ဘူး။အဲဒီခါမှာတွေ့ဆုံဆွေးနွေးရင်ဟာဖြစ်တော့ဖြစ်လာနိုင်တယ်။သို့တော်လည်းပဲကျွန်တော်တို့မျှော်မှန်းသလိုဖြစ်လာနိုင်တဲ့အနေအထားမရှိဘူ
း။နှစ်ဖက်တွေ့ဆုံကြတဲ့အခါမျိုးမှာရောဒီဝန်ကြီးချုပ်ကိစ္စကိုအဓိကထားဆွေးနွေးပြင်မလား။တခြားဘလို့အကြောင်းအရာတွေပါနိုင်မလဲရှင်
။ရင်သားပါတီတွေကိုဘာကြောင့်တည်ထောင်ကြတာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်တွေကိုလိုချင်ကြလို့ပေါ့ဗျာမဟုတ်ရင် NLD မှာပဲဝင်လိုက်ကြမှာပေါ့ဒီခိုင်ဖြိုးမှာပဲဝင်လိုက်ကြတိုင်းသားပါတီတွေတည်ထောင်နေဆိုတော့ကို့အမျိုးသားပြည်နယ်လေးကိုနှစ်ပေါင်း69နှစ်လောက်ဒီတိုင်းပြစ်ထားခဲ့ကြလို့ကိုတို့ကိုယ်တိုင်တည်ဆောက်မှဖြစ်မယ်ဆိုတဲ့ခံယူချက်နဲ့အဲ့ဒါကြောင့်လည်းရခိုင်မျိုးသားပါတီဒီလိုအပ်လို့ကျွန်တော်တို့တောင်းဆိုနေရတာဖြစ်ပါတယ်လူတို့ရဲ့တောင်းဆိုချက်ကိုကျွန်တော်တို့ရောင်းပြန်ဟတ်တဲ့ပါတီဖြစ်တာမို့လို့ကျွန်တော်တို့တောင်းဆိုနေရခြင်းဖြစ်ပါတယ
်ဆရာရဲ့ဒီရပိုင်းအတွင်းပေါ့နော်ဒီအစိုးရဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာလည်းပြမှုတွေဖြစ်ခဲ့တယ်ပေါ့နော်ဒီမိုကရေစီစနစ်ကိုရှောင်လန်းရမှာရခိုင်မျိုးသားပါတီနဲ့ပေါ့နော် NLD နဲ့ပူးပေါင်းဆောင်ရွက်ကြရအောင်ဆိုပြီးတော့လဲဒေါန်ဆန်းစုကြည်ကရခိုင်မျိုးသားပါတီကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့စဉ်ကဆွေးနွေးခဲ့တယ်ဆိုပြီးတော့လဲပြောပါတယ်ဆရာရဲ့ဒီအပေါ်ပေါ့နော်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဆရာအနေနဲ့ရောဘလို့များသဘောထားရှိပါသလဲရှင်
ဒီဝေးကိုတက်ရောက်တဲ့ရခိုင်မျိုးသားပါတီရဲ့အမတ်တွေပြောတာကသူတို့ကိုညှိနှိုင်းတဲ့သဘောတောင်မဟုတ်ပါဘူး briefing ကိုနာခံရတဲ့အမတ်တွေအနေနဲ့ပဲတက်ရတဲ့သဘောပါပဲအဲ့တော့ညှိနှိုင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကဖွင့်ထားတာကြပါခွင့်ရကိုများပေးနိုင်မလားဆိုတဲ့သဘောနဲ့ကျွန်တော်တို့ကြိုးဆိုတောင်းစားခဲ့ကြတာပေါ့ဗျာသို့တော်လည်းဒီနေ့ထိဒီခွင့်ရဟာမရသေးဘူးနေပြည်တော်မှာတွေ့တဲ့တွေ့ဆုံဆွေးနွေးရေးဟာအမတ်ချင်းချင်းတွေ့တဲ့တွေ့ဆုံပွဲလို့ပဲကျွန်တော်တို့ကသတ်မှတ်ပါတယ်ပါတီချင်းချင်းတွေ့ဆုံမှုမလုပ်တမျှကလပတ်လုံးကျွန်တော်တို့ဖြည့်ချင်းမှုတစ်စုံတစ်ခုကိုရနိုင်မယ်လို့မထင်ဘူ
းအစိုးရတက်လက်ထက်မှာပေါ့နော်ဝင်ကြီးနေရာတွေကိုလက်ခံတဲ့ရခိုင်မျိုးသားပါတီဝင်တွေကိုပေါ့ပါတီကနှုတ်ပယ်မယ်ဆိုတဲ့ဒီလိုထွက်နေတဲ့သတင်းတွေရောအမှန်မဲလားပါတီတွင်းဘလို့စည်းကမ်းချက်တွေများရှိနေမလဲရှင
်ပြည်မဆောင်2016ကိုထုတ်ပြန်ထားပြီဆိုတာနဲ့ကအဲ့ဒီထုတ်ပြန်ချက်အတိုင်းရပ်တည်ဖို့ကပါတီတစ်ခုလုံးမှတာဝန်ရှိသွားပါတယ်တကယ်လို့များကျွန်တော်တို့တိမင်းဆောင်2016ပါအတိုင်းအမတ်တွေကစလို့ပါတီဝင်တူကရပ်တည်မှုမရှိဘူးဆိုရင်ပြန်ပြီးလို့စီစီစီဝေးထိုင်ပြီးမှလိုအပ်ရင်လိုအပ်သလိုကျွန်တော်တို့အရေးယူမှာရှိလာနိုင်ပါတယ်
အဲ့လိုအနေထားရဒီဝင်ကြီးနေရာတွေကိုလက်ခံမယ်ဆိုရင်ပေါ့ပါတီဝင်အဖြစ်ကနှုတ်ထွက်ရမယ်အခြေအနေမျိုးတွေရှိနိုင်မလားဆရာ
အမြင့်ဆုံးကတော့ရှိလာနိုင်တာပေါ့ပါတီတစ်ခုဆိုတာလူမှုရေးဖွဲ့စည်းမှာမဟုတ်တာ
ရခိုင်မျိုးသားပါတီနဲ့ပေါ့နော် NLD ပါတီကြားပြည်လည်မှုမရှိဘဲနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဖွဲ့လိုက်မယ်ဆိုရင်ပေါ့နော်ဘလိုမျိုးပြဿနာတွေကြုံတွေ့ရနိုင်တဲ့အနေအထားများရှိလဲရှင
်ရခိုင်ပြည်နယ်ကိတ္တုတ္တထိလွေချလွေဆိုတဲ့နေရာဒေသမျိုးကိုအုပ်ချုပ်မဲ့အစိုးရအဖွဲ့ဒီလူလူ့ဆန္ဒများကိုထတ်တူကြအောင်မဆောင်ရွက်နိုင်ခဲ့ဘူးဆိုရင်လူလူနဲ့အစိုးရကြားမှာဖြစ်လာမဲ့ကွာဟမှုကိုကူညီနိုင်မဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားရှိသလားဆိုတဲ့ကြားကန်အဖွဲ့စည်းရဲ့အနေအထားကိုတုံ့တက်ဖို့လိုပါတယ်အဲဒါကြောင့်ရခိုင်မျိုးသားပါတီဒီလူလူနဲ့အစိုးရအဖွဲ့ကြားမှာညှိနှိုင်းတိုင်ပင်ပြီးမှဆက်ဆံနိုင်တဲ့ပေါင်းကူအင်အားဖြစ်တယ်ဆိုတာကိုသဘောပေါက်လို့ရှိရင်ရခိုင်မျိုးသားပါတီနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့လိုအပ်တဲ့နေမြေဖြစ်တယ်ဆိုတာကိုနိုင်ငံရေးစိတ်ဝင်စားတဲ့ပုဂ္ဂိုလ်တိုင်းသိပါတယ်အဲဒါကြောင့်တည်ငင်အေဂျင့်မှုအတွက်ကျွန်တော်တို့ပူးပေါင်းဆောင်ရွက်လိုပါတယ်
ကြည်ကြီးခုလိုအချိန်ပေးပြီးဖြစ်ပေးတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင
်ဟုတ်ပြီကျေးဇူးတင်ပါတယ်